2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာနိုင်ငံတွင်းကတိုင်းသားကိုယ်စားလှယ်တွေနဲ့နိုင်ငံရေးပါတီတွေပါဝင်ပြီးအလွှာပေါင်းစုံညှိနှိုင်းရေးဆွဲခဲ့တဲ့ဘယ်သူဖိအားနဲ့ချင်းချောက်မှုမှမပါဝင်ပဲနိုင်ငံကျိုးစီးပွားအတွက်ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံဖြစ်တဲ့အကြောင်းမြန်မာစစ်တပ်အကာအကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားလိုက်ပါတယ်။2008ဖွဲ့စည်းပုံပြင်ဆင်ရေးလိုအပ်တဲ့အကြောင်းပြည်ရင်းမှာပြောဆိုမှုတွေရှိနေသလိုနိုင်ငံရေးမှာတက်မတော်ရဲ့ပါဝင်မှုကိုအဆုံးသတ်ဖို့နိုင်ငံတကာမှာတောင်းဆိုမှုတွေရှိနေတဲ့အချိန်မှာအခုလိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တုံ့ပြန်ပြောဆိုချက်ထွက်လာတာပါ။မြန်မာနိုင်ငံရေးသုံးသပ်သူတွေကတော့လာမယ့်နှစ်ပိုင်းအတွင်းမြန်မာနိုင်ငံရေးဟာတင်းမာမှုတွေပိုပြီးများလာနိုင်တယ်လို့သုံးသပ်ပါတယ်။ကိုသိန်းထိုင်ဦးစူးစီးတင်ပြထားပါတယ်။
လာရှုတက်နဲ့ရာရှိစစ်တီမိသားစုတွေနဲ့ဒီကနေ့မနေ့ပိုင်းတွေ့ဆုံတဲ့ခန်းနာမှာဗိုလ်ချုပ်မှုရေးမင်းအောင်လှိုင်ကနိုင်ငံရဲ့ဂျိုးစီဘွားတိုင်းရင်းသားတွေရဲ့ဂျိုးစီဘွားကိုကာကွယ်ပေးတာကတရားတော်စစ်ကိုဆင်နွှဲတာလို့ပြောဆိုရင်း2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်တဲ့သူ့ရဲ့ယက်တီချက်ထည့်သွင်းပြောဆိုသွားတာကိုမြဝရီသတင်းစာကရေးပါတယ်ဒီအခြေခံဥပဒေဟာနိုင်ငံသားတူးချင်းစီရဲ့အခွင့်အရေးတိုင်းရင်းသားအလုံးရဲ့မူလရပိုင်ခွင့်တွေအပေါ်ခွဲခြားမှုမရှိတန်းတူအာမခံချက်ပေးထားတယ်လို့သူကဆိုပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုတဆင့်ပြီးတဆင့်ပြင်ဆင်နိုင်မှာပဲမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကိုအာမခံနိုင်မယ်လို့မြန်မာအစိုးရဘက်ကပြောဆိုချိန်မှာမြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ရဲ့သဘောထားထွက်ပေါ်လာတာဖြစ်ပါတယ်။သတင်းစာဆရာတူဦးဖြစ်တဲ့ဦးတီဟစောကတော့လက်ရှိနိုင်ငံရေးအခြေအနေပေါ်မှာအခုလိုသုံးသပ်ပါတယ
်။တက်ကရက်တီချက်တို့ NLD ရက်တီချက်တို့သူတို့ကလည်းနှစ်ဖက်လုံးကလည်းပြောင်းတဲ့ပုံစံမပေါ်ပါဘူး။အရင်ကလည်းပြောင်းအခုလည်းပြောင်းနည်းနည်းလေးပုံပြီးတော့အဲ့ဒါကိုပေါ်ပေါ်ထင်ထင်ပြောလာကြတာပဲရှိရည်ရရှိတယ်တကယ်တမ်းပြောရင်ဖြစ်နေတဲ့အပြောင်းအလဲကတော့မြန်မာပြည်က2020ရွေးကောက်ပွဲအတွက်ပြင်ရဆင်ရပြီးတော့တက်ကလည်းငါတို့ DC ကနေပြီးတော့ထက်ပြီးတော့နောက်ကမစွန့်နိုင်တော့ဘူးဆိုပြီးတော့ပြောင်းပြောတာပေါ့နော်အဲ့ဒီပုံမျိုးတော့ NLD ကလည်းသူ့အတူတိုးစရာရှိတာတိုးမှာပဲဆိုတော့20မတိုင်ခင် 2 years ဆိုတော့နော်ဒီကြာရနည်းနည်းနည်းနည်းလောက်ကာလကတော့တော်တော်လေးနိုင်ငံရေးရှုပ်ထွေးမှုတွေဖြစ်မယ်လို့ထင်တယ်
ပြည်ရင်းခြေစိုက်သတင်းသုံးသပ်သူဒူးဖြစ်တဲ့ကိုတီဟသွေးကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးသဘောကွဲလွဲချက်တွေကတိုင်းပြည်ရှေ့လာလာအတွက်ကောင်းတဲ့လာလာတွေမဟုတ်ဘူးလို့မြင်ပါတယ
်။90ရွေးကောက်ပွဲနဲ့ဒီ2008အခြေခံဥပဒေနဲ့ဟာအားပြိုင်နေတဲ့အချိန်မှာဒီ2008အခြေခံဥပဒေကကျွန်တော်တို့ဒီအတိုက်ခံတဲ့ကျွန်တော်တို့ဒီပြည်ရင်းကြောင်းလေးရေးလမ်းကြောင်းကိုစလို့ရတယ်ပေါ့နော်။စုံလို့ရတယ်စုံဘက်တစ်ခုလိုမျိုးခင်းချင်းပြီးတော့တကယ်တမ်းကျတော့ဥသိမ်းစိန်ဟာသူကမရဖြစ်လာတဲ့ချိန်မှာဒီအခြေခံဥပဒေကိုပြင်ကျင်တဲ့လူတွေလည်းဝယ်ပြီးပြင်လို့ရပါတယ်ဆိုတော့စကားတစ်ခေါက်နဲ့ဒီဇက်လန်ကဆက်ခဲ့တာပေါ့နော်။တော့မှဆိုရင်2008အခြေခံဥပဒေကလည်းဒီအပြောင်းလဲမှာအရေးပါသလိုဥသိမ်းစိန်တို့ဖွင့်ပေးခဲ့တဲ့ဒီပြင်ကျင်ပြင်လို့ရတယ်ဆိုတဲ့စကားလည်းနိုင်ငံရေးဂရိကုဝတ်ဆန်ဆန်နဲ့ပေါ့နော်။ဟိုကျွန်တော်တို့အတိုက်ခံတွေပါဝင်လို့ရအောင်ဒီဖိတ်ခေါ်မှုကလည်းအရေးပါတယ်။အဲ့ဒီကုကကျွန်တော်တို့ဟိုခေါင်းနဲ့ပန်းလို့ပဲဆိုခွဲလို့မရဘူး။ကျွန်တော်ကအဆအုပ်ပြန်ရောက်သွားတော့ပေါ့နော်ဆိုတော့အကယ်၍များဒီလိုမျိုးဆက်ပြီးဖြစ်နေမယ်ဆိုလို့ရှိရင်တော့ဒီဥဒိတ်စိတ်ခေရှေ့ဘက်ကတင်းမာမှုမျိုးကိုကျွန်တော်တို့ပြန်ရောက်သွားလိမ့်မယ်အဲငကိုတဲ့အတိုင်းပြည်ကပြပ pressure တွေလည်းရှိတယ်ပြည်ထဲမှာလည်းအဲဆွေတွေမပြေလည်မှုတွေအချက်တဲတွေရှိနေတဲ့အချိန်မှာဒီလိုနိုင်ငံရေးနောက်ထပ်အချက်တဲဖြစ်လာဖို့2020လောမှာပိုကောင်းတဲ့ဟာမဟုတ်ပဲပိုချက်တဲတဲ့ဟာကိုလှမ်းမြင်ရတဲ့အသက်ရှူချက်စီတယ်တိုင်းပြည်အတွက်လည်းမကောင်းတဲ့လားလားလည်းမြင်ရပါတယ်ဗျာ
သတင်းစာပညာလေးလာဖြန့်ဖြူးသူဒူးဖြစ်ပြီးမြန်မာ journalist ကွန်ရဲ့ MGN အတွင်းမှုနှစ်ကိုဇော်ထိုက်ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိစ္စစစ်တပ်နဲ့အစိုးရကြားပြည်လည်နိုင်မဲ့အခြေအနေမမြင်သေးတဲ့အကြောင်းခုလိုပြောပါတယ
်ဒီကနေ့တယောက်ကပို့ပြီးတော့ရင်ကြားရှိသူကိုတွားနေတယ်လို့ပြောပေမဲ့ဘယ်အချက်ကိုသူဟိုဘောတပတ်နဲ့တပတ်ကဘယ်အချက်ကိုတော့သူတို့မထုတ်ပေးနိုင်ဘယ်အချက်ကိုတော့ဒီပေါ့နော်ဒီပူပေါင်းပြီးဆောင်ရွက်နိုင်တယ်စသဖြင့်ဖြစ်ဖြစ်ရှားရှားရှိရှိနေတယ်အမပြောရလဲမတွေ့ရဘူးဒီအချိန်မှာဘလို့ပေါ့လေတိတိကျကျလုံနေတယ်ဆိုတာမျိုးလဲဒီဘက်ကအာဏာရပါတီဘက်ကလုံတာလဲမတွေ့ရသလိုစစ်တပ်ဘက်ကလည်းဒီပေါ့တိတိကျကျဘာမှရှင်းရှင်းလင်းလင်းမတွေ့ရဒီလိုမျိုးပဲလာမယ့်နှစ်နှစ်သုံးနှစ်မှလည်းပေါ့လေအဲဆုံး2020လောက်ကြည့်တော့ဒီလိုလိုက်ခဲတဲလေးနဲ့ပဲအာဒီမှာထွက်မယ်လို့တော့မသိနေဘူးခင်ဗျာ
2007ဝယ်သီးဘုံအခြေခံဥပဒေပြင်ဆင်ရေးဟာ NLD ပါတီရဲ့ရည်မှန်းချက်တွေကတခုဖြစ်တဲ့အကြောင်းဩဂုတ်လအတွင်းစင်ကာပူမှာပြောကြားခဲ့တဲ့မူဝါဒရေးရမိန်ကွန်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုတဆင့်ပြီးတဆင့်ပြင်ဆင်သွားမှာပဲဒီမိုကရေစီအသွင်ကူးပြောင်းရေးကိုအာမခံနိုင်မှာဖြစ်တဲ့အကြောင်းစက်တင်ဘာလ19ရက်နေ့ကပဲပြည်ထောင်စုလွှတ်တော်မှာပြောကြားတဲ့နိုင်ငံတော်အခြေအနေရရရှင်းလင်းတဲ့မိန့်ခွန်းမှာအတိုင်ပင်ခံရုပ်ပြည်ထောင်စုဝန်ကြီးဦးကျော်တင်းစွေကလည်းထားလောင်းပြောဆိုခဲ့ပါတယ်ဒီလိုပြောဆိုချက်တွေထွက်လာပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်တဲ့သဘောထားတုံ့ပြန်ချက်ထွက်ပေါ်လာခဲ့တာပါခင်ဗျာ